းစမ်းတာတွေဖြစ်တတ်တဲ့မြန်မာနိုင်ငံမှာအခုလဲထူးခြားတဲ့သတင်းတစ်ပုဒ်ထွက်ပေါ်လာပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ16ရက်နေ့ကရန်ကုန်မှာနိုင်ငံသားရုပ်ရှင်ချစ်သူဆိုသူတွေကဆန္ဒပြပွဲတစ်ခုပြုလုပ်ခဲ့တဲ့သတင်းမှာသူတို့ဆန္ဒဖော်ထုတ်ရတဲ့အကြောင်းရင်းကတော့နိုင်ငံသားရုပ်ရှင်ဇာတ်ကားတွေကိုဈေးနှုန်းတက်တက်သာသာနဲ့ဝယ်ယူကြည့်ရှုလိုတာကြောင့်လို့ဆိုပါတယ်။အကြောင်းကတော့အခုရပိုင်းလာပိုင်းတွေအတွင်းမှာမြန်မာနိုင်ငံရုပ်ရှင်အစည်းအရုံးတင်ပြချက်ကြောင့်စင်စာမဲ့ပြည်တွင်းပြည်ပရုပ်ရှင်ဇာတ်ကားတွေကိုပိုက်ဆိုင်တိုက်ဖမ်းဆီးအရေးယူနေတဲ့အထက်မှာနိုင်ငံသားရုပ်ရှင်ဇာတ်ကားတွေဇလန်းတွဲတွေပါရောင်းချခွင့်မရှိဘဲပိတ်ပင်ခံနေရတာကြောင့်ဖြစ်ပါတယ်။ဒါကြောင့်မြန်မာခိုးကူးဝေတွေမတင်ပဲနိုင်ငံသားဇာတ်ကားတွေကြီးရောင်းချနေတဲ့အခွေဆိုင်ရှင်တွေစီးပွားရေးအရာထိခိုက်ရသလိုနိုင်ငံသားရုပ်ရှင်နှစ်သက်သူတွေကလည်းကြည်စရာရှားပါးမှုနဲ့ရင်ဆိုင်နေရတာမို့အခုလိုဆန္ဒထုတ်ဖော်ရတာဖြစ်တယ်လို့ပြောကြပါတယ်။သူတို့အနေနဲ့မြန်မာသချင်းနဲ့ရုပ်ရှင်ဗီဒီယိုခိုးကူးခွေတွေကိုဖမ်းဆီးတာကိုမကန့်ကွက်ပေမဲ့နိုင်ငံသားရုပ်ရှင်တွေကိုပါဖမ်းဆီးတာကိုတော့သဘောမတူနိုင်တာကြောင့်1996ခုနှစ်ရုပ်မြင်သံကြားနဲ့ဗီဒီယိုဥပဒေကိုပြင်ဆင်ဖြေလျှော့ပေးရတဲ့အတွက်ငြင်းငန်းစွာစုဝေးဟောပြောဆန္ဒဖော်ထုတ်တာဖြစ်တယ်လို့ပြောကြပါတယ်။တကယ်တော့အာဏာပိုင်တွေကလမ်းမေးမှာရောင်းချနေတဲ့ခိုးကူးဓာတ်ပြားရောင်းချတဲ့ဆိုင်တွေကိုဖမ်းဆီးတာအခုတစ်ချိန်တည်းမဟုတ်ပါဘူး။နှစ်ပေါင်းများစွာအတွင်းမှာအချိန်ချင်းဖမ်းဆီးခဲ့သလိုလက်ပေးလက်ယူတွေလည်းအချိန်ချင်းပြုလုပ်ပြီးပြန်ပြီးရောင်းချနေတာလည်းဖြစ်ပါတယ်။ဒီတစ်ချိန်ထူးဆန်းတာကတော့အဲ့ဒါလိုဖမ်းဆီးအရေးယူတာကိုဆန္ဒဖော်ထုတ်နေကြတာပါ။ဒီကိစ္စတကယ်စစ်မြစ်ကဘာလဲခိုးကူးဝင်တွေကိုဖမ်းခိုင်းတဲ့မြမရုပ်ရှင်အစည်းအရုံးဘက်ကမှန်နေသလားအာဏာပိုင်တွေဖမ်းတာစီးတာဟာဖြစ်သင့်ပါသလားဒါမှမဟုတ်ဆန္ဒပြသူတွေကပဲတကယ်နစ်နာနေသလားဆိုတာနဲ့ပတ်သက်ပြီးအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်ပြဿနာရဲ့အရင်းခံကတော့မြန်မာနိုင်ငံမှာဖျော်ပြေးရေးနဲ့ပတ်သက်ပြီးပြည်တွင်းပြည်ပရုပ်ရှင်ဇာတ်ကားတွေဇလန်းတွဲတွေကိုပြည်သူတွေဘယ်နေရာကနေရပြီးဘယ်နေရာကနေကြည့်ရှင်ခွင့်ရနေတယ်လဲဆိုတာကအစပါတယ်နိုင်ငံသားရုပ်ရှင်နဲ့ဇလန်းတွဲဓာတ်ပြားဆိုတာမျိုးကလည်း quality အမျိုးမျိုးဈေးနှုန်းအမျိုးမျိုးနဲ့ရောင်းချနေကြတာမျိုးပါ quality ကောင်းတာတွေတရုတ်နိုင်ငံဘက်ကဝင်ရောက်လာတာတွေရှိတယ်လို့ပဲပြည်တွင်းမှာပဲဈေးပေါ်ပေါ်နဲ့ကူပြီးရောင်းနေတဲ့ဓာတ်ပြားတွေလည်းအများကြီးရှိနေပါတယ်ဒီဈေးွက်ထဲမှာလက်လီဓာတ်ပြားဆိုင်ဖွင့်လင်ရောင်းချသူပေါင်းရာနဲ့ထောင်နဲ့ချီပြီးရှိနေတယ်လို့ပဲဝယ်ယူအားပေးသူကတော့သိမ့်နဲ့ချီပြီးရှိနေတာပါအဲ့ဒီဈေးွက်ကြီးကိုမကြိုက်မနှစ်သက်သူတွေလည်းရှိနေပါတယ်သူတို့ကတော့ရုပ်ရှင်ဇာတ်ကားနဲ့ဗီဒီယိုရိုက်ကူးထုတ်လုပ်သူလုပ်ငန်းရှင်တွေနဲ့တရုတ်ဆောင်တွေဖြစ်ကြပါတယ်အဲ့ဒီနိုင်ငံသားရုပ်ရှင်ဓာတ်ပြားဈေးွက်ကြောင့်သူတို့ရုပ်ရှင်တွေဗီဒီယိုတွေကြည့်ရှုသူမရှိဝင်ငွေကျဆင်းသူတို့စီးပွားရေးထိခိုက်တယ်လို့ယူဆကြပါတယ်ဒီအတွက်နှစ်ပေါင်းများစွာအချိန်ပေါင်းများစွာအခုလိုပဲတရားမဝင်စင်စာမဲ့ဓာတ်ပြားတွေကိုဖမ်းဆီးပေးဖို့အစိုးရကိုအကြိမ်ကြိမ်တိုက်တွန်းခဲ့ကြတာပါရတပ်ဖွဲ့အနေနဲ့ကလည်းဖမ်းဆီးဖို့တာဝန်ပေးရင်စီမံချက်ရှိရင်ကြိုက်ကြပါတယ်ဒါမှပေါင်ခုဓာတ်ပြားရောင်းသူတွေစီကနေလမ်းကြီးကောင်းကောင်းရမှာဖြစ်လို့ပါဒီပြဿနာကိုဖြေရှင်းဖို့အတွက်ဆိုရင်အစိုးရဟာနိုင်ငံတကာမှာလိုပဲနိုင်ငံသားရုပ်ရှင်ဓာတ်ပြားတရားဝင်တင်သွင်းရောင်းချတာမျိုးကိုခွင့်ပြုပေးဖို့လိုပါတယ်အဲ့ဒီခါမှာခိုးကူးခွေဟာနိုင်ငံတကာမှာလိုပဲခိုးချောင်ခိုးဝဲအဆင့်ကိုရောက်သွားပါလိမ့်မယ်တပြိုင်နက်တည်းမှာပဲမြမရုပ်ရှင်ဇာတ်ကားနဲ့ဗီဒီယိုထုတ်လုပ်သူတွေကလည်းကိုယ့်ဇာတ်ကားတွေကောင်းအောင်ရိုက်ကူးထုတ်လုပ်ဖို့ကြိုးစားသင့်ပြီးကိုယ်အရေးချင်းမရှိတာနဲ့နိုင်ငံသားရုပ်ရှင်ကားတွေကိုရန်ရှာတာမျိုးလုပ်ဖို့တော့မသင့်ပါဘူးဒါမှသာနိုင်ငံတကာမှာလိုပဲနိုင်ငံသားဇာတ်ကားတွေကလည်းသူ့အဆင့်နဲ့သူပြည်တွင်းရုပ်ရှင်တွေကလည်းသူ့ပြည်သက်နဲ့သူဆိုတာမျိုးဖြစ်လာမှာဖြစ်ပြီးမြမရုပ်ရှင်လောကလည်းအခုထက်ပိုပြီးမြင့်မားလာမှာဖြစ်တဲ့အကြောင်းတင်ပြလိုက်ရပါတယ်